This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16m 18.89MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25m 17.6MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပြီရှင်မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝအပြီးစစ်အာဏာရှင်ဘီတို့ကနေကင်းဝေးပြီးဘီကင်လုံးချုံကျမကြပါစီလို့ရေဒီယို NUG အဖွဲ့သားများကဆုတောင်းမြတ်တာပို့တာလိုက်ရပါတယ်ရှင်ဒီကနေ့2024ခုနှစ်နိုဝင်ဘာလ10ရက်နေ့ရေဒီယို NUG ရဲ့မနက်ပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါရမရှင်ပထမဆုံးအနေနဲ့Radio NUG ရဲ့စစ်ရေးသတင်းကောက်နှုတ်ချက်ကိုຫນွေဦးနိုင်မှဖက်ချားတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2024ခုနှစ်နိုဝင်ဘာလ10ရက်နေ့မနက်ပိုင်း Radio NUG စစ်ရေးသတင်းများကိုတင်ပြပေးပါရမယ်ကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့မြောက်ကလာပါ EPC ရုံးရှိစစ်ကောင်စီလုံခြုံရေးဂိတ်ကိုဘုံပြေတိုက်ခိုက်ခဲ့တဲ့တဲ့တင်ကိုတင်ပြပေးပါမယ်။ရန်ကုန်တိုင်းမြောက်ကလာပါမြို့နယ် EPC ရုံးကစစ်ကောင်စီတပ်သားများနဲ့ရဲတပ်သားများတက်ဆွေးထားတဲ့လုံခြုံရေးဂိတ်ကိုပြင်းအားမြင့်ဘုံနှလုံးဖြင့်ပြက်ခတ်တိုက်ခိုက်ခဲ့တယ်လို့ရန်ကုန် UG People Army YUPA ကထုတ်ပြန်ထားပါတယ်။နိုဝင်ဘာလ9ရက်နေ့ည9:00ဝန်းကျင်မှာ YUPA နဲ့မြောက်ကလာပါပြည်သူ့ကာကွယ်ရေးတပ်ဖွဲ့2တို့ပူးပေါင်းပြီးတော့မြောက်ကလာပါ EPC ရုံးလုံခြုံရေးဂိတ်ကိုဘုံပြေတိုက်ခိုက်ခဲ့တာလို့သိရပါတယ်။တိုက်ခိုက်မှုအတွင်းစစ်ကောင်စီတပ်ဖွဲ့ဝင်တချို့လဲကျသွားတာကိုမျက်မြင်တွေ့ခဲ့ရပြီးတော့တိုက်ခိုက်မှုအခြေအနေအသေးစိတ်ကိုဆက်လက်စုံစမ်းနေစေဖြစ်တယ်လို့ဆိုပါတယ်စစ်စင်ရေးဆောင်ရွက်ခဲ့တဲ့ UG ရဲဘော်များအားလုံးဘေးကင်းစွာနဲ့ပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့အတည်ပြုထားပါတယ်ခင်ဗျာဆက်လက်ပြီးရေစကြိုမှဆက်လီ3စီးဖြင့်တက်ချင်းရန်တက်လာတဲ့စစ်ကောင်စီစစ်ကြောင်းတိုက်ခိုက်ခံရပြီးသုံးဦးတည်ဆုံတဲ့တဲ့င်းကိုတင်ပြပေးပါမယ်။မကွေတိုင်းရေစကြိုမြို့ကနေဆက်လီ3စီးဖြစ်စကိုင်းတိုင်းမြောင်မြို့နယ်ကြောက်ရည်စခန်းကိုတက်ချင်းရန်တက်လာတဲ့စစ်ကောင်စီစစ်ကြောင်းကိုချင်းတွင်းမြစ်တနေရာမှာကြားပြတ်တိုက်ခိုက်ခဲ့တယ်လို့ Riot Brother Defense Force ကထုတ်ပြန်ထားပါတယ်။နိုဝင်ဘာလ6ရက်နေ့မှာချင်းတွင်းမြစ်ကြောင်းအတိုင်းဆက်လီနဲ့တက်လာတဲ့အင်အား60ခန့်ပါစစ်ကောင်စီစစ်ကြောင်းကိုတော်လှန်ရေးတပ်ဖွဲ့များကတိုက်ခိုက်ခဲ့ရာစစ်ကောင်စီတပ်သား3ဦးတည်ဆုံပြီးတော့ထိခိုက်ဒဏ်ရာရသူတွေလည်းရှိခဲ့တယ်လို့ဆိုပါတယ်။အဆိုပါတိုက်ခိုက်မှုကို Riot Brother Defense Force ကြေးရွာတပ်ပေါင်းစုမြောင်းငင်းချံခရိုင်တပ်ရင်းအမှတ်3တပ်ရင်းအမှတ်1သွေးတောက်တပ်ဖွဲ့ 11 Brother Revolution Force နဲ့ Wolf Brother တပ်ဖွဲ့တို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ဆက်လက်ပြီးပေါင်မြို့တောင်ပိုင်းကိုစစ်ကောင်စီက၄ကြောင်းတိုက်ခိုက်မှု2ကြိမ်ပြုလုပ်ခဲ့ပြီးလက်နက်ကြီး drone များဖြင့်ထပ်မံတိုက်ခိုက်တဲ့တဲ့တင်ကိုတင်ပြပေးပါမယ်။မကွေတိုင်းပေါင်မြို့နယ်တောင်ပိုင်းတရက်လေးပင်ကြေးရွာကိုစစ်ကောင်စီတပ်က Jet Fighter တစ်စီးဖြင့်လေကြောင်းတိုက်ခိုက်မှု2ကြိမ်ပြုလုပ်ခဲ့ပြီးတဲ့နောက်လက်နက်ကြီး drone များဖြင့်ပါထပ်မံတိုက်ခိုက်ခဲ့တယ်လို့ပေါင်မြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။နိုဝင်ဘာလ9ရက်နေ့မနက် 8:00 မိနစ်50ခန့်မှာတရက်လေးပင်ကြေးရွာကို Yak 130 Jet Fighter တစ်စီးဖြင့်လေကြောင်းတိုက်ခိုက်မှု2ကြိမ်ပြုလုပ်ခဲ့တာပါ။ဒါအပြင်ပေါင်မြူနယ်အခြေစိုက်ကပ္ပစ24တက်က87မမလက်နက်ကြီးများဖြင့်ထမှန်ပစ်ခဲ့တိုက်ခိုက်ခဲ့ကပေါင်မြူပေါ်ရှိစစ်ကောင်စီတပ်ဖွဲ့ကလည်း drone ဘုံသည်နှလုံးချေချတိုက်ခိုက်ခဲ့တယ်လို့သိရပါတယ်။အဆိုပါတိုက်ခိုက်မှုအတွင်တရက်လေးပင်ကြေးရွာမှပြည်သူပိုင်နေအိမ်3လုံးအသုံးပြုလို့မရအောင်ပျက်စီးသွားခဲ့တဲ့အပြင်ပြည်သူ2ဦးဒဏ်ရာရခဲ့ကနေအိမ်5လုံးထိခိုက်ပျက်စီးခဲ့ပြီးနှွား6ကောင်တေဆုံးခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ဆလဘီမုံရွာမျိုးကထွက်လာတဲ့ဂျမ်မာကားအပါဝင်အစီးရေ50ကျော်ပါစစ်ကောင်စီကားတန်းမိုင်းဆွဲတိုက်ခိုက်ခံရတဲ့တဲ့င်းကိုတင်ပြပေးပါမယ်။မုံရွာမျိုးကနေထွက်လာတဲ့ကားအစီးရေ50ကျော်ပါစစ်ကောင်စီကားတန်းကိုချောင်းဦးမြို့နယ်နယ်ရီကန်နဲ့ရ ရေပိုးစားကြားတနေရာမှာမိုင်းဆွဲတိုက်ခိုက်ခံခဲ့ရတယ်လို့ People's Defense Force South မုံရွာအဖွဲ့ကထုတ်ပြန်ထားပါတယ်။နိုဝင်ဘာလ10ရက်နေ့မနက်7:52မိနစ်ခန့်မှာဂျမာက5စီးနဲ့စစ်ကား48စီးပါယင်တန်းမှ5စီးနဲ့6စီးမြောက်ကား2စီးကိုပရိဒါမိုင်း3လုံးကျွဲ2 point ဖြင့်ဖောက်ခွဲတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။မိုင်းဆွဲတိုက်ခိုက်မှုအတွင်းစစ်ကောင်စီကား2စီးလုံးမိုင်းထိမှန်ရပ်တန့်သွားပြီးတော့အနီးအနားမှာကင်းပုံဝတ်နေတဲ့စစ်သားများနဲ့ကားပေါ်ပါလာတဲ့စစ်သားများကလက်နက်ငယ်များရန်တမ်းပစ်ခတ်ခဲ့ပေမယ့်အထိခိုက်မရှိဘဲပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့သိရပါတယ်။အဆိုပါတိုက်ခိုက်မှုကိုမုံရွာခရိုင်အမှတ်17တပ်ရင်း People's Defense Force South မုံရွာຫນွေဦးလူငယ် People's Defense Force ဒေါ်သာကြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ Pendant Gram Phenom Revolution Force မြင်းမူလူခေ Defense Force Shiny Star လူခေ Defense Force မြန်မာအစ္စလမ်အထူးကွန်မန်ဒိုတပ်ဖွဲ့တို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ဆလဘီမင်းတပ်မျိုးကိုစစ်ကောင်စီကမီးရှို့ဖျက်ဆီးခဲ့ပြီးတော့လေကြောင်းကနေနှစ်ကြိမ်ဘုံကျဲတိုက်ခိုက်တဲ့တဲ့တင်ကိုတင်ပြပေးပါမယ်။ချင်းပြည်နယ်မင်းတပ်မျိုးကိုစစ်ကောင်စီတပ်သားတွေဝန်ရောက်မိရှုဖျက်ဆီးခဲ့ပြီးလေကြောင်းကနေလေနှစ်ကြိမ်ဆက်တိုက်ဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဒေသခံသတင်းရင်းမြစ်များမှသိရပါတယ်။နိုဝင်ဘာလ9ရက်နေ့မနက်10:45မိနစ်အချိန်မှာမင်းတပ်ရဲစခန်းရှိခေါနူးရိတ်သာအနီးတဝိုက်ကနေအိမ်များကိုစစ်ကောင်စီတပ်သားနဲ့ရဲများကဝန်ရောက်မိရှုဖျက်ဆီးခဲ့တာကြောင့်ပြည်သူပိုင်နေအိမ်10လုံးထပ်မနေမိလောင်ဖျက်ဆီးခဲ့ရတယ်လို့ဆိုပါတယ်။ကြပြင်ညနေ4:59မိနစ်နဲ့23မိနစ်တို့မှာလေမင်းတပ်မျိုးအနောက်ဘက်တနေရာကိုဂျက်ဖိုက်တာနဲ့နှစ်ကြိမ်တိုင်းလေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့တယ်လို့သိရပါတယ်။လေကြောင်းကနေဘုံကျဲတိုက်ခိုက်မှုကြောင့်ဆောက်လုပ်ရေးလမ်းခွဲကားလက်မပေးရှိနေအိမ်နဲ့ဆိုင်ကမ်းများမီးကူးဆက်လောင်ကျွမ်းခဲ့ပြီးတော့အိမ်ကြီးပျက်စီးဆုံးရှုံးမှုများများနိုင်တယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးလေကြောင်းဘုံကျဲတိုက်ခိုက်မှုကြောင့်ဖေကုံမြို့နယ်ကလကြီးရွာဆဲချောင်းနှစ်ဦးသေဆုံးတဲ့တဲ့တင်ကိုတင်ပြပေးပါမယ်။နိုဝင်ဘာလ10ရက်နေ့ည7:00ခွဲအချိန်မှာဖေကုံမြို့ကာလကြီးရွာမှာတိုက်ပွဲဖြစ်ပွားခြင်းမရှိဘဲစစ်ကောင်စီကလေကြောင်းဖြင့်ဘုံ၄လုံးကျဲချတိုက်ခိုက်ခဲ့ပြီးတော့စစ်ရှောင်းနှစ်ဦးသေဆုံးပြီးတဦးဒဏ်ရာရခဲ့ကြောင်းဒေသသတင်းများအရသိရပါတယ်။နေအိမ်အနည်းဆုံး၄လုံးပျက်စီးသွားတဲ့အဆိုပါကာလကြီးရွာမှာတိုက်ပွဲဖြစ်ပွားနေခြင်းမရှိဘဲစစ်ရှောင်းများသာရှိနေတယ်လို့သိရပါတယ်။စက်တင်ဘာလမှာလည်းစစ်ကောင်စီကတိုက်ပွဲဖြစ်ပွားခြင်းမရှိဘဲဖေကုံအနောက်ဘက်စစ်ရှောင်းစခန်းတစ်ခုကိုလေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့တာကြောင့်ပြည်သူကိုတည်ဆုံးခဲ့ရပါတယ်ခင်ဗျာဆလဘီစစ်ကောင်စီတပ်သားတအူတနင်္သာရီပကဖထံလက်နက်နဲ့အလင်းဝင်တဲ့တရင်ကိုတင်ပြပေးပါမယ်မြေခရိုင်တနင်္သာရီမြို့နယ်ဇဝဲရွာချီဆိုင်ခမရ996တရင်မှစစ်ကောင်စီတပ်သားတအူလက်နက်ခဲရများနဲ့တကွတနင်္သာရီမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖထံအလင်းဝင်လာခဲ့တယ်လို့ထုတ်ပြန်ထားပါတယ်နိုမလာ၄ရက်နေ့ကတနင်္သာရီမြို့တွင်လုံခြုံရေးတာဝန်ကျနေတဲ့စစ်ကောင်စီတပ်သားမောင်ဝီလင်းထွန်းတာဝန်ဘူး904315ဆိုသူဟာ MA2 တနက်တလက် 5.56G အတောက်20 G ပေါက်တစ်ပေါက်နဲ့အတူအလင်းဝင်ခဲ့တာဖြစ်ပါတယ်။၎င်းဟာတပ်တွင်းမတရားဖိနှိပ်ခံရခြင်းများပြည်သူများအပေါ်စစ်သည်တို့ကျင့်ဝတ်ဖောက်ဖျက်ပြီးတော့မတရားဖိနှိပ်တပ်ဖြတ်နေမှုများလှုပ်ဆောင်နေတဲ့စစ်တပ်ကိုမကြိုက်တာကြောင့်ထွက်ပြေးလာခဲ့တာလို့ဆိုပါတယ်။အလင်းဝင်လာတဲ့အစိုးရရဲဘော်ကိုကောင်းမွန်စွာစောင့်ရှောက်ထားပြီးတော့ပြည်သူရင်ခွေနဲ့ချိတ်ဆက်က၎င်းရဲ့စံတာအတိုင်းကူညီဆောင်ရွက်ပေးသွားဖို့စီစဉ်နေတယ်လို့တနင်္သာရီပကဖားကအသိပေးထားပါတယ်ခင်ဗျာ။ဆလဘီတော်လည်းထောက်ပို့ရလဲရောက်ပြီးတော့တိဆောက်ရေးကာလ AC အိမ်ဆောက်လို့ရမယ်အခွင့်ရေးရမယ်တောင်စလက်မြေကမ်ပိန်းပါဝင်ဖို့ဖိတ်ခေါ်တဲ့သတင်းကိုတင်ပြပေးပါမယ်။ချင်းပြည်နယ်မင်းတပ်မြို့တိုင်းတိုက်ပွဲဖော်ဆောင်မဲ့စစ်စင်ရေးများမှာအသုံးပြုနိုင်ရန်တော်လည်းထောက်ပို့ရလဲရောက်ပြီးတိဆောက်ရေးကာလ AACC အိမ်ဆောက်လို့ရမယ်အခွင့်အရေးရမယ်တောင်စလက်မြေကမ်ပိန်းပါဝင်ဖို့ချင်း Defense Force မင်းတပ်မှဖိတ်ခေါ်ထားပါတယ်။မကြာခင်မှာຫນွေဦးရဲ့လွတ်မြောက်ဒေသတွေတဲကတခုဖြစ်လာမဲ့မင်းတပ်မြို့လေးမှာမြေပိုင်ဖို့အခွင့်အရေးလဲဖြစ်ပြီးတော့တောင်ပေါ်သားတော်လန့်ပြည်သူတွေရဲ့မြေအလှဖြစ်လို့ပို့ပြီးတော့ဂုဏ်ယူစွာအိမ်ဆောက်လို့ရမယ့်မြေခွက်လေးတွေလို့ဖော်ပြထားပါတယ်ပထမစုကတော့ P80 P190 အိမ်မြေခွက်မင်းတပ်မျိုးဒုတိယစု P6050 အိမ်မြေခွက်မင်းတပ်မျိုးနဲ့တတိယစု P3060 အိမ်မြေခွက်ထီလင်းမျိုးတို့ဖြစ်ပြီးတော့လက်မှတ်စည်းနှုန်းမြန်မာငွေ2000ကျပ် USD 10ဒေါ်လာစင်ကာပူ10ဒေါ်လာဩစတြေးလျ10ဩစတြေးလျဒေါ်လာမလေးရှား20ရင်ဂစ်တို့နဲ့ပါဝင်ထောက်ပံ့ကူညီနိုင်ကြောင်းသိရပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီးရီးသတင်းတွေကိုတော့ Radio NUG သတင်းတောက်မင်းစစ်သွေးနဲ့ခါရှဲတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
Radio NUG သောတာရှင်များရှင် အခုဆက်လက်ပြီး Radio NUG ရဲ့နောက်ဆုံးရပြည်တွင်းသတင်းများကိုຫນွေဦးမွန်မှဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်ရှင
်။မင်္ဂလာမနက်ခင်ပါရှင်။2024ခုနှစ်ຫນွေမာလ10ရက်နေ့ Radio NUG မနက်ခင်ပြည်တွင်းသတင်းတွေကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်မကတော့ຫນွေဦးမွန်ပါ။နိုင်ငံတော်သမရာကြီးနှင့်မန္တလေးဒေသအကြာကာလနိုင်ငံရေးစီမံဖော်ထုတ်မှုဆိုင်ရာချိတ်ဆက်ညီနာရေးနှင့်မူကြမ်းရေးဆွဲရေးလုပ်ငန်းကော်မတီတို့တွဲဆောင်ဆွေးနွေးတဲ့တဲ့ရင်ကိုဥစွာတင်ပြပေးပါမယ်။မြို့သားညီညွတ်အစိုးရနိုင်ငံတော်ယာယီသမရာကြီးဒူဝါလက်ရှိလာနဲ့မန္တလေးဒေသအကြာကာလနိုင်ငံရေးစီမံဖော်ထုတ်မှုဆိုင်ရာချိတ်ဆက်ညီနာရေးနှင့်ရေးဆွဲရေးလုပ်ငန်းကော်မတီတို့နိုဝင်ဘာလ9ရက်နေ့မှာ Zoom platform မှာတက်ဆင့်တွဲဆောင်ဆွေးနွေးခဲ့ကြတယ်လို့တဲ့ရင်ရရှိပါတယ်။တွေ့ဆုံပွဲမှာနိုင်ငံတော်သမရာကြီးဒူဝါလက်ရှိလာနဲ့အတူနိုင်ငံတော်သမရာယုံအတွင်းဝင်သမရာယုံပြောရေးဆိုခွင့်ရှိသူနဲ့သမရာယုံဖွဲ့ဝင်များပါဝင်တက်ရောက်ကြပြီးမန္တလေးလုပ်ငန်းကော်မတီမှကော်မတီဝင်များတက်ရောက်ကြတယ်လို့သိရပါတယ်။စီဝေးမှာနှစ်ဖက်ပါဝင်တက်ရောက်ကြသူများအပြန်အလှန်မိတ်ဆက်ကြပြီးတဲ့နောက်မန္တလေးလုပ်ငန်းကော်မတီအနေနဲ့မန္တလေးဒေသကြားကာလနိုင်ငံအစီအမံမူကြမ်းရေးဆွဲရေးလုပ်ငန်းစဉ်နဲ့လက်ရှိဆောင်ရွက်နေမှုများကိုမျှဝေဆွေးနွေးခဲ့ကြတယ်လို့ဖော်ပြထားပါတယ်။နိုင်ငံတော်သမရာကြီးနဲ့သမရာယုံအဖွဲ့ဝင်များကလည်းမန္တလေးလုပ်ငန်းကော်မတီဆွေးနွေးမေးမြန်းမှုများအပေါ်ပြန်လည်ဖြေကြားပြီးဖြည့်ဆွတ်အကြံပြုချက်များလည်းပြောကြားခဲ့ကြပါတယ်။ဒါ့အပြင်ဂျာကာလနိုင်ငံရေးစီမံနဲ့ပတ်သက်ပြီးအမြင်သဘောထားများကိုအပြန်အလှန်ရင်းနှီးပွင့်လင်းစွာဆွေးနွေးဖလှယ်ခဲ့ကြပြီးရှစ်ဆက်ပြီးလိုအပ်သလိုချိတ်ဆက်ဆုံတွေ့ကြရန်လည်းဆွေးနွေးသဘောတူခဲ့ကြတယ်လို့သိရပါတယ်ရှင်။နောက်ထပ်သတင်းတစ်ပုဒ်ကတော့တောင်ကိုရီးယားမှာ NUG ကိုယ်စားလှယ်ရုံးကနိုင်ငံကူးလက်မှတ်များတက်တန်းတိုးပေးနေချိန်မှာစစ်ကောင်စီတန်ရုံးကပတ်စပို့ဖြတ်သိမ်းခြင်းနဲ့အမိမဲစီရင်သွင်းမယ်လို့ချိန်ချောက်တဲ့သတင်းပဲဖြစ်ပါတယ်။နွေမာလာ9ရက်နေ့မှာတောင်ကိုရီးယားမှာတက်တန်းကုန်ဆုံးနေတဲ့နိုင်ငံကူးလက်မှတ်တွေကို NUG ကိုယ်စားလှယ်ရုံးကတက်တန်းတိုးပေးနေချိန်စစ်ကောင်စီရဲ့မြန်မာတန်ရုံးကနိုင်ငံကူးလက်မှတ်ဖြတ်သိမ်းခြင်းနဲ့အမိမဲစီရင်သွင်းခံရမယ်လို့ထပ်မံချိန်ချောက်လိုက်ပါတယ်။တောင်ကိုရီးယားနိုင်ငံမှမြန်မာနိုင်ငံသားများအနေနဲ့နိုင်ငံကူးလက်မှတ်ကိုင်ဆောင်အသုံးပြုခြင်းဆိုင်ရာစီကံများကိုဖောက်ဖျက်ခြင်းကြောင့်မိခင်နိုင်ငံနဲ့အင်ရှင်နိုင်ငံ၏ဥပဒေအရအရေးယူခံရနိုင်ကြောင်းစစ်ကောင်စီတန်ရုံးနေဖြင့်လည်းစစ်စစ်တွေးရှိပါကနိုင်ငံကူးလက်မှတ်ဖြတ်သိမ်းခြင်းနဲ့အမိမန်းစီရင်သွင်းမယ်လို့ဒီကနေ့ထပ်မံချိန်ချောက်ကြောင်းအော်တိုဘလ15ရင်းနှီးကပထမဆုံးအချိန်ဖြင့်အလားတူချိန်ချောက်ခဲ့ပေမဲ့အလုံးမဖြစ်ပဲ NUG ကိုယ်စားလှယ်ရုံးထံမှတောင်ကိုရီးယားရောက်မြန်မာများရဲ့နိုင်ငံကူးလက်မှတ်တက်တန်းတိုးမှုများဆက်လက်များပြားနေစေဖြစ်ကြောင်းသိရပါတယ်။NUG တောင်ကိုရီးယားကိုယ်စားလှယ်ရုံးကနိုင်ငံကူးလက်မှတ်တက်တန်းကုန်ဆုံးနေတဲ့မြန်မာနိုင်ငံသားများကိုမြေတီခွန်နဲ့ငွေချေးမှပေးဆောင်ရမလို့ပဲတက်တန်းအသစ်2နှစ်တိုးပေးနေပါတယ်ရှင်။စစ်တပ်ကအာရမစစ်မှုထမ်းခိုင်းစေခြင်းအလုသမားအလုရှင်နဲ့လူခွင့်ရေးချိုးဖောက်နှိမ်မှုများကျူးလွန်နေကြောင်း ILO ထပ်မံတည်ပြတဲ့သတင်းကိုလည်းတင်ပြပေးပါဦးမယ်။စစ်တပ်ကအာရမစစ်မှုထမ်းခိုင်းစေခြင်းအလုသမားအလုရှင်နဲ့လူခွင့်ရေးချိုးဖောက်နှိမ်မှုများကျူးလွန်နေကြောင်း ILO ကမ္ဘာ့အလုသမားဖွဲ့ချုပ်ကနွေမာလာ6ရက်နေ့ကမ္ဘာလူသမားရေးရာအဖွဲ့ချုပ်ရဲ့325ကြိမ်မြောက်အုပ်ချုပ်ရေးကော်မတီမှဆုံးဖြတ်ချက်ချအတည်ပြုလိုက်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာလူသမားသမဂ္ဂများအဖွဲ့ချုပ် CDUM ရဲ့ဥက္ကဋ္ဌဦးမောင်မောင်ပြောကြားချက်တွေရသိရပါတယ်။မြန်မာနိုင်ငံအနေနဲ့လူသမားရေးရာအဖွဲ့ချုပ်ရဲ့ Article 33ရအရေးယူခံရတာဒုတိယအကြိမ်မြောက်ဖြစ်မှာဖြစ်ပြီး2009နှစ်မှာစေအုပ်စုပေါ်မှာအရေးယူဖိအားပေးခဲ့ပါတယ်။လာမယ့်2025တွင်ကမ္ဘာလူသမားရေးအဖွဲ့ချုပ်ကနေတဆင့် Article 33ကိုအသုံးပြုပြီးစီးပွားရေးပိတ်ဆို့မှုတွေပြည်ပဆိုင်ရာခေါင်းယုံတွေမှာတရားစွဲတဲ့အမှုတွေနောက်ထပ်တစ်ခါသူတို့နဲ့ပုံကိုရေးရာဆိုင်တဲ့ကိစ္စတွေကိုဆက်လက်လှုပ်သွားဖို့ရမယ်လို့မျှော်မှန်းထားတယ်လို့ဆိုထားပါတယ်ရှင်။လူငယ်ငွေပေးပြီး17ရက်အကြာမှာ NLD လျှက်စစ်ဝင်ကြီးဦးဝင်းခိုင်ကွဲလွန်ရတဲ့အတဲ့ငွေကိုလည်းတင်ပြပေးပါောင်းမယ်။ကျမရေးဆိုးရွားနေချိန်မှာလူငယ်ငွေရခဲ့တဲ့NLD အစိုးရလျှက်စစ်ဝင်ကြီးဦးဝင်းခိုင်ဟာ17ရက်ကြာအော်တိုဘားလ10ရက်ညပိုင်းမှာမန္တလေးဆေးရုံကြီးအထူးကျက်မတ်ကုသဆောင် ICU မှာဆေးကုသမှုခံယူရင်းကွယ်လွန်သွားခဲ့တယ်လို့သိရပါဗျ။ကျက်မတ်ရဲ့အလွန်ဆိုးရွားနေပြီးအသက်ရှင်သန်ရန်ရာဂိုင်းနှုန်းနည်းနေတဲ့အချိန်မှာစစ်ကောင်စီမှလူငယ်ပေးပြီးအပြန်လွှတ်ပေးနေခြင်းဟာထောင်တွင်းဆေးဝါးစောင့်ရှောက်မှုလုံလောက်စွာမရရှိ၍သေဆုံးနေရမှုကိုဖုံးကွယ်ဖို့ကြိုးစားနေခြင်းဖြစ်တယ်လို့ PPNN မှထုတ်ပြန်ထားပါဗျ။သက်ရွယ်ကြီးရင်နေတဲ့နိုင်ငံရေးအကျဉ်းသားဖြစ်တဲ့သမရဦးဝင်းမြင့်လူထုကောင်းဆောင်တောင်အောင်ဆန်းစုကြည်ပါဝင်ကျင့်တော်တိတိမှဖန်းစည်းခံထားရတဲ့အလို့သမားလေသမားကြောင်းသားတော်လေးသမားနိုင်ငံရေးသမားစီရံဝင်နှများရဲ့အသက်အန္တရာယ်ကိုလည်းချိန်ချောက်နေခြင်းဖြစ်တယ်လို့ PPNN မှဆိုထားပါတယ်။လွန်ခဲ့တဲ့အောက်တိုဘာလ9ရက်နေ့ကကွယ်လွန်ခဲ့တဲ့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်ကလည်းအလားတူကျမရေးဆိုးရွားနေချိန်မှစစ်ကောင်စီကလုံငင်းခွေပေးခဲ့တာဖြစ်ပါတယ်။ NLD ဆိုးရွားလက်ထက်လျှက်စစ်နဲ့စွမ်းဝင်ကြီးဌာနပြည်ထောင်စုဝန်ကြီးတာဝန်ယူခဲ့တဲ့ဦးဝင်းခိုင်ကိုကျမစစ်ကောင်စီကအာဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်99နဲ့ထောင်နဲ့28နှစ်မတရားချမှတ်ပြီးမန္တလေးဥပဒေထောင်မှအကျဉ်းချထားခဲ့တာလည်းဖြစ်ပါတယ်။ဦးဝင်းခိုင်ရဲ့ကျွင်းကြံရစ်တဲ့ရုပ်လောင်းကိုအော်တိုဘားလ9ရက်နေ့မနက်7နာရီမှာမန္တလေးစစ်ရုံကြီးကတဆင့်ဂျာနီကန်တုတ်တန်စီပို့ဆောင်တကြူခဲ့တယ်လို့လည်းသိရပါတယ်ရှင်။ မင်းအောင်လိုင်ကိုလူမှုကွန်ရက်မှ live link တရမှုဓာတ်ပုံများဖြန့်ညက်ကလုံမှုဖြင့်ငါးမင်းဆွေကိုပုံမှ905ကာဂျီနဲ့အမှုဖွင့်ဖန်ဆီးတဲ့တဲ့ရင်ကိုဆက်လက်တင်ပြပေးပါဦးမယ်။ဂျမတ်စေကောင်းဆောင်မင်းအောင်လိုင်ကိုလူမှုကွန်ရက် Facebook မှ live link တရမှုနဲ့ငါးမင်းဆွေကိုနိုင်ငံတော်အကြီးညိုပြက်စီမှုပုံမှ935ကာဂျီနဲ့ရန်ကုန်တိုင်းလှိုင်းမြို့နယ်ရဲစခန်းမှာအမှုဖွင့်ဖန်ဆီးလိုက်ကြောင်းစစ်တပ် lobby channel များကဖော်ပြရေးသားထားပါတယ်။စိုက်သူရဲစခန်းကငါးမင်းစွေကိုလာရောက်ခေါ်ယူသွားခြင်းဖြစ်တယ်လို့ငါးမင်းစွေက live link ပြောဆိုသွားပါတယ်။ကျွန်တော်ကိုစိုက်သူရဲစခန်းကစကမ်းမှုကလာခေါ်တယ်။ကျွန်တော်ကိုရန်ကုန်လှိုင်းမြို့နယ်မှာ905ကာဂျီနဲ့အမှုဖွင့်ထားပါတယ်တဲ့။အဲ့ဒီကိစ္စနဲ့ကျွန်တော်ကိုလာခေါ်တာပေါ့ဗျာ။ခေါ်ပြီးတော့ကျွန်တော်ကိုရန်ကုန်ပို့မှာပေါ့။အဲ့ဒီလောက်တော့အကြံဉာဏ်တရားတယ်။သိစိတ်တော့ကျွန်တော်ဘာမှမသိဘူး။ချစ်လက်စွာသောမြန်မာများအားလုံးကိုကျွန်တော်နှုတ်ဆက်ပါတယ်လို့ငါးမင်းစွေကပြောဆိုထားပါတယ်။ရန်ကုန်တိုင်းဒေသကြီးလှိုင်းမြို့နယ်လှိုင်းမြို့မအင်ယာမာနေထိုင်တဲ့ဦးမင်းစွေခေါ်ငါးမင်းစွေဟာလူမှုကွန်ရက်မှာစစ်လက်စွာသောမြန်မာများအေဂျင့်ကြပါစေကျွန်တော်ငါးမင်းစွေပါ PDF များနဲ့တွဲဆုံညီနိုင်ပြီးတနိုင်ငံလုံးငြိမ်းချမ်းစေရမည်ပုံဘိုးချုပ်မူကြီးငါးမင်းစွေလို့စစ်ဝတ်ဆောင်ဝတ်ဆင်ထားတဲ့မြောင်လိုင်းရဲ့မျက်နှာနေရာမှာ၎င်းရဲ့မျက်နှာကိုဖျက်ညက်ကပ်လိုပြီးလူမှုကွန်ရက်မှာတင်ခဲ့ပြီးအခြားလောင်ပြောင်းထားတဲ့တပ်ပုံများကြောင့်ဖမ်းဆီးခံခဲ့ရခြင်းဖြစ်ကြောင်းစစ်တပ် lobby Telegram channel များရဲ့သတင်းဖော်ပြချက်အရသိရပါတယ်ရှင်လွတ်လပ်တဲ့ဗန်နိုင်းလှိုင်းသမား ICO2 share ထည့်ဝင်ခြင်းမှာတဆင် Federal အိမ်ပြန်ခရီးပန်းနိုင်အထိအတူလိုက်ပါစီးနေမှုတိုက်တွန်းတဲ့သတင်းကိုဆက်လက်တင်ပြပေးပါမယ်။လွတ်လပ်တဲ့ဗန်နိုင်းလှိုင်းသမား ICO2 share ထည့်ဝင်ခြင်းမှာတဆင် Federal အိမ်ပြန်ခရီးပန်းနိုင်အထိအတူလိုက်ပါစီးနေမှု Sprint Development Bank မှာတိုက်တွန်းဖိတ်ခေါ်လိုက်ပါတယ်။ရွေးဘဏ်ရဲ့ ICO ဆိုတာတနည်းအားဖြင့် Equity Token Offering ETO ဘဏ်ပိုင်ဆိုင်မှုများကိုအစုရှယ်ယာအဖြစ်ထည့်ဝင်ရင်းနှီးခွင့်ပေးပြီးဒေါ်လာရဲ့အတွက်ရမုံငွေမြှင့်တင်မဲ့မဟာစီမံချက်ပဲဖြစ်ပြီး ICO Round 2မှာပါဝင်ခြင်းသည်မျိုးဆက်သည့်အနာဂတ်ပြည်သူ့ဘဏ္ဍာလွတ်လပ်မှုနိုင်ငံအကျိုးစီးပွားတို့ကိုတိုက်ရိုက်အချိုးကျထောက်ပံ့ကူညီခြင်းဖြစ်သည့်အပြင်လက်ရှိဘဏ္ဍာရေးခေတ်စနစ်သည့်ပြောင်းလဲမှုအရွေးကိုပါပေါ်ဆောင်သွားနိုင်မှာဖြစ်တယ်လို့ဖော်ပြထားပါတယ်ICO seed round နဲ့ $11.85 million အောင်မြင်စွာမြင့်တင်နိုင်ခဲ့ပြီးဒုတိယကြိမ် ICO round 2မှာ $10 million ရရှိဖို့မျှော်မှန်းထားတယ်လို့ဖော်ပြထားပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့ Car Share ကပေးပို့ထားတာဖြစ်ပါတယ်ရှင
်။ Radio NUG မှဆက်လက်တင်လှမ်းနေပါတယ်ရှင်။အခုဆက်လက်ပြီးခင်မောင်ရေးသားထားတဲ့ပြည်တွင်းစစ်ဆိုတဲ့တော်လှန်ရေးကြပြကိုနှွေဦးမိုးမှခန်းစားတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်ပြည်တွင်းစစ်မြေတလင်းပုံမဆန့်တော့တဲ့အနာတရတွေကပြင်းရှရှဆေးရင်ပါတယ်လို့ကုစားရခတ်တဲ့ဝေဒနာတွေကနာတာရှည်အဆင့်ရေခမ်းမြေခမ်းမကောင်းတော့အပိုင်းပိုင်းအပ်နေတဲ့မြေပုံပေါ်ဓမ္မတေးတန်တွေတိုးတက်ရိုးရာဂေတတံတွေစိတ်တုံးလို့အမုံတရားတို့ကအလျံညင်းညင်းအဝေးကတော်ရိုင်းတော်အုပ်တွေထဲမှာမြုံနှံထားတဲ့အိမ်အလွမ်းတွေရှိတယ်အဝေးကတောင်နေရန်တွေထက်မှာပဲ့တင်နေတဲ့ဥတန်းတွေရှိတယ်အဝေးကရှုံမြောင်းကြိုက်ဝန်းတွေထဲမှာလယ်ပစ်ရပစ်ကျောင်းပစ်အိမ်ပစ်ရက်ပစ်ရွာပစ်နဲ့ဘဝတစ်ခုလုံးပါပြတ်သွားရသူတို့ရဲ့နာကျင်မှုတွေရှိတယ်မျက်နှာချင်းဆိုင်ညှိနှိုင်းမှုရဲ့နောက်မှာစုပ်ပြဲသွားတဲ့ပရိညင်တွေနဲ့အစွဲပြင်ထားတဲ့ view ဟာတွေရှိတယ်နှစ်ပေါင်းများစွာကြာခဲ့ပေါ့ခွင့်တူညီမြဝါရဖြူစင်တဲ့စစ်မှန်တဲ့အနှစ်သာရတွေစိုက်ပျိုးမရတဲ့ငါတို့မြေပေါ်ခက်အဆက်ဆက်ပြက်ခတ်တံတွေနောက်ထားပြီးသွေးညီနဲ့ဝနေတဲ့အလံတော်အောက်နိုင်ငံတော်တချင်းဟာအစိတ်စိတ်အမွာမွာခစ်မောင
်ယခုတပံရေဒီယိုအယူဂျီသောတာရှင်များနားဆင်ကြရမှာကတော့ The Real Bang ရဲ့တရားတဲ့စစ်ဆိုတဲ့တော်လှန်ရေးတချင်းဖြစ်ပါတယ်ရှင်
ို့သက်ကိုပုံပေးထားခဲ့တော်လန်ခြင်းစိတ်တွေငါမပြောင်းလဲမသွားတဲ့ငါတို့တရားတရားရဲ့စိတ်တွင်ငါတို့မောပန်းမစိငါတို့အဆုံးထိရဲရင်နေမယ်ဝိုးနေပြီးတည်မြဲရဲ့ကြည်ပြူစွာတပေးခဲ့သူတွေအိမ်မပြောင်းနိုင်တော့တဲ့တချို့မှာမာကိုကြိုးတွေးခဲ့မကန်ခြင်းနဲ့ဒီစိတ်တွေနဲ့အမြင့်ကနေလန်တော်လာမယ်ပြောင်းလဲမသွားတဲ့ငါတို့တရားတရားတဲ့စိတ်တွေငါတို့မော
Radio UNG မှဆက်လက်တက်လှနေပါတယ်ရှင်ဆက်လက်ပြီး Radio UNG ရဲ့တိုင်းသောဘာသာစကားစီစဉ်နေနေချိုချင်းဘာသာစကားအခွဲတစ်ခုဖြစ်တဲ့မိုးဘာသာစကားဖြစ်တဲ့သတင်းထုတ်လွှင့်မှုအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒီအစီအစဉ်ကို Radio UNG နဲ့ချိုချင်းဘာသာစကားထုတ်လွှင့်မှုအခွဲတို့ကပူးပေါင်းထုတ်လွှင့်ကြဖြစ်ပါတယ်ရှင်
ခင်ဗျာတူနမရိုင်နော်တူငွေခုကုံဖရမ်ကူလမ်ကူလိခီငဘလချာရှောက်ခုမထူရီမိငိုင်ဘခာနီအတူမမိငိုင်ဘထူရီလေကျူချိုခိုလုံတိုင်လော်ပီကီဂျီယာအင်္ဂရိစီနော်အန်ဘီယာဝန်ချစ်တူဒေါက်တာဝန်ဆုံထန်နော်ဘရက်ကီဂျီမော်ကျူတျောင်ဟီနာလေကျူစီတက်ဖမင်တန်နော်အဘီယာနေဥဆက်ခုကမ်ဘင်အနီယံဘရူခက်စီအီဟာချီယမ်အမေပရန်နာအုံလော့ကနီကျူတျောင်ထူနာလေကျူအင်္ဂရိစီဝိုင်လာChance Crookie Block CTM Block Gia NGG no Thuchyo ne Ngami Leju CTF Palewala Wine Def Funkano Amilo Gakje Phi Anna Opkini ကျတိအောင်သူပြန်ထူလေကျူဒေါ်နယ်ထရမ့်အောက်ဟင်းဗင်နာကပရက်စီဒင့်ကျလဘာကြီးကြအောင်ထူရီအတုံးဝိုင်းရှင်းကနော်ညီငယ်ပိုင်အောင်နိ ချိုကိုထုံးတိုင်လိုပီစီကီကျာအင်္ဂရိစီနိုအမ်ဒီယာဝန်ချစ်တုံတောက်တာဝန်ဆုံးထောင်တော့ပရက်ကီနီပလက်ချာခရုံခုံချိုကိုမောင်လမ်ရီယံပါစီဟာခမန်ရောမေဘီယာအမင်းရေနာကုအချနာအင်္ဂရိစီယာမ်ဒီဝန်ချစ်တုံနော်အချနာပရက်နီခေါကုံဖရမ်ကူလမ်ကူလီအန်ကော့ချန်ကနော်ခေါကုံဖရမ်ကူလမ်ကူလီထုံဖိချာအခဒအင်္ဂရိစီဖာဘီဘီကီယာအမ်ဘုံရီနော်ကူလုံနေကောနမေဘီပါချိုကိုဘလောပီဂျီပီအင်္ဂရိစီယာမ်ဒီတု teng ni aprin ka phat pani thung dai lobi gi jia angrisiam di wanjik tung no aprina khyo khong le ju khugup thumba krung angrisino khan jong da kana phyam hala shali pha khada lo ni khukhyang aphya da dum du ba ki asuna op gi jia chin human right organization no khugum tram kulam kulip thi mukhyam kulik ko hum thu shagi ni sitef mintanobia ne usak khong project le ju buye da mu dum du ba sirana op gi jia international minta khyo organization imco no pri kini ajina movie leju sitef minta cdm la khukhyang ri no atanga aming shena ka kene director chinjino abia gakini ashina project leju khugum pram kulam kulik phi novum bang black khang angdo tanga brine buina ka ngui ta mu adum bi ra je phi imco dung ka ro apena op kini kyoko blewa mang rong kano angru sui ang bai hi la ahi abanang no krukib leot cdm mung ro lo krija ngjino october phukha chumkib leot hup thu shagini ngami leju plewa mangro la cdf plewa 20f funkano ngg kukang opkia pdf ria mirologia thuchogini ajuna angrisui krukib leo leju kogum pram kulam kulipchi january pikyang amilo kya kgp ngg dangano aprena opkini akogum krukib le khri lokya donet trump leju american khopua anghivina ka shangpu boy kelobagi jia phana opkini Americana khugum phram kulam kulik phi electionung democratic party ya adubei americana anghivina ka president kamala harris khunne donald trump leju president na gyalo ni asina nanna ragia president donald trump leju khugum phram kulam kulik pha january phekhya krung american lhotto yu kano president na ralok khaya kini adubei american khung president gakya joe biden dangan phi electionung nanna ragia donald trump phua yekai na omne nana rakya donet trap shambu boy bitvaya chugye monglamri kashu phakya khinu angnia bilona opkhajia aprenna kamo ningam thindurine adungwa thuminga leju simogya khani yema khugrongla khyokhono kya khyozak khyawnim ban ayo tisina angaina ri ayo maine namum khut namicheng nang sajia singkano printhini luba phaina ban raine kubo kokum tongsi mba khoyu khenglup poi ri phwa khyang akdom asna alimna opkini lemmainsla kek sak thegya khenglung ri leju anglung kadang une angsho aglom okulum akha ambutjia aming khrana opkini lemmainsla khenglup poi ri leju ajao aming tungka nak mana amhun riung atuk bak thu aming tungka nak amhun riung huning ne ajun riya hunung rok agya gung khenglup poi riju aiya kya uno jia ngai na wai thukhani kek sak thi kya khenglup poi ri la lem mindsuri yap na ru ru na sungon taung na miom khi na ri kabi vai ngo vaya akduma kek thi une khyang ri amilin vai amin hun amai vaya kya sak hingini nanga omna ka peyunga ngawaya achuna mai mai ri nhu akya ku ahi khyanga namthin dubai chuna ga gene nanga phoping awai ka kya khang le ju baina tumat bine achuna monglam ri mji kya angbuma namthin bai
di gane ga ro di nya ne be radio ngi ye season ni go khitta yanar lai ba me shin myama san no chein manat 7 nai khwe ne nya 7 nai khwe a chein ni ma pyan lai song pye ja ba so radio ngi go manat ba 7 nai khwe ma line to 16 meter 18.89 megahertz nya bai 7 nai khwe ma line to 25 meter 17.64 megahertz do ma dai yai phan lu ma sin nai ma bi myama nai ngan lu nai ngan na re ko sait na pya ကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီအဖွဲ့သူဖွဲ့သားတွေကဆွတောင်းနေတာပို့တာလာပါတယ်ရှင်။မြေသားညီငယ်တွေအစိုးရရဲ့စက်တွေရဲ့တရင်အချက်အလက်တွေလူပညာဝေကြီးဌာနကထုတ်လွှင့်နေတဲ့ Radio Energy ဖြစ်ပါတယ် San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ Radio Energy ဖြစ်ပါတယ်အရေးတော်ပုံအောင်ရမည်